စကိုင်းတိုင်းကျွန်းလာမြို့မုံရွာမြို့ကဇလုတ်အဝိုင်းနဲ့နောက်ရန်ကုန်လှိုင်တာယာမြို့တွေမှာဒီကနေ့ပောက်ကွဲပစ်ခတ်မှုတွေရှိပါတယ်ဒီပောက်ကွဲပစ်ခတ်မှုတွေအတွင်းမှာတေဆုံးတန်ရာရတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီအခြေအနေရရမင်းညာသိရှိထားသလောက်စူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်
ဒီကနေ့မနက်ပိုင်းစကိုင်းတိုင်းကျွန်းလာမြို့မြို့လယ်မှာရှိတဲ့လက်ဖေးဆိုင်တစ်ဆိုင်မှာဘုံပေါက်ကွဲခဲ့ပြီးထိခိုက်ဒေဆုံးသားတွေရှိခဲ့တယ်လို့အခင်ဖြစ်တဲ့နေရာနားမှာနေထိုင်သူအူက VOA
ကိုပြောပါတယ်ဒီမှာကျွန်တော်ခုနကယူနေအောင်ရှင်တယ်ဒီလိုအမှဟိုဆိုင်ငယ်ကိုတူမှုကအမှလာတော့နေကြဆိုတော့ဆိုင်ငယ်ကိုဘုံပြစ်ထည့်ကြတယ်ပေါ့ဘုံမှုကတော့တီးသွားတာတော့တီးကြတယ်အခုပြောသလိုဟိုကပေါ့ကအဲဘုံပေါက်ကြတယ်မင်းကျင်းထန်တဲ့အခါကျတော့ဖြေးရ ရတာလို့ပါနည်းနည်းပါပါတော့အားလုံးကခုနှစ်ယောက်ကြီးကြားတယ်ကျွန်တော်တို့လည်းဟိုဖတ်ကြည့်လို့မရဘူးဆိုတော့အဲဘုံမှုပါဝင်ဆိုအခုကြားနေရတဲ့တရင်ရဆိုတော့ယူရသုံးသွားတယ်လို့ကြားတယ်ကျန်နေရလေကြတော့ဟိုဘောပေါ့တယောက်ကမန်နေကျွေးလိုက်ရတယ်လို့လည်းကြားနေတယ်ပေါ့လေအဲ့တော့တချို့ကအဲတခြားလူတွေကတော့အဲ့လောက်ဟိုဘယ်လိုပြောမလဲအတက်အန်ကြီးအဆွေး
မဆိုးရင်ရောက်ဘူးလေကြားပါအဲ့အဖြစ်အပျက်ဖြစ်ပြီးတဲ့နောက်ပိုင်းကလေးကမြို့ပေါ်မှာအခုလုံလုံလေးလေးအရန်တင်းတင်းကျပ်ကျပ်ချထားတယ်ဟိုလမ်းမောက်ဖြစ်တဲ့သူတွေကိုတနက်နေ့ဖြစ်တဲ့အလူတွေလုံနေတယ်ပေါ့ဒီဖောက်ခွဲမှုရဲ့လက်တဲ့အဖြစ်ပဲအဖွဲ့ကမှထုတ်ပြန်ကြေညာတာမရှိသေးပါဘူး ကျွန်းလာမြို့ဟာကိုဗစ်ရောဂါကာကွယ်ရေးအတွက်လော့ဒ်ဒေါင်းချထားတဲ့မြို့တွေထဲမှာပါဝင်နေတာကြောင့်မနက်9နာရီကနေနေ့လယ်17နာရီအထိပဲအိမ်ပြင်ထွက်ခွင့်ရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကကင်းလှည့်တာစစ်ဆေးတာအစီအစဉ်စစ်တာမြို့တွေကိုလည်းမကြာခဏလုပ်လို့ရှိတယ်လို့ပြောပါတယ်မုံရွာမြို့မှာတော့ဇလုတ်အဝိုင်းစစ်ဆေးရေးဂိတ်မှာဒီကနေ့မနက်ဘုံပေါက်ကွဲခဲ့ပြီးအဲ့ဒီနေရာဟာ
လုပ်လုပ်ခဲ့ရပါတော့သူတို့ဒီမုံရမျိုးဝင်ပေါ့ကျွန်တော်ဒီ3ခုလောက်ရှိရတယ်မှာသူတို့ဟောပေါ့ဒီရွှေဘူတို့ဝက်လက်တို့ဘက်ကလာတယ်လမ်းဘက်ကဝင်ပေါ့နော်အဲ့အဲ့နေဒါဒီ6ကရွာတို့ပေါ့နော်အဲ့ဘက်ကနေဝင်မုံရမျိုးတွေဝင်တဲ့နေရာပေါ့နော်စလုံးဝိုင်းอ่ะအဲ့ဒီနေရာမှာသူတို့ဒီတော်တော်များများရက်ဒီမှာသူတို့အစစ်စေးတွေပြင်းပြင်းထန်ထန်ပြုလုပ်လीရှိတဲ့နေရာတော့ဟုတ်ပြီ
ရန်ကုန်လိုင်သာယာဘက်ကပောက်ကွဲမှုနဲ့ပတ်သက်လို့အခင်ဖြစ်တဲ့နေရာအနေနဲ့နေထိုင်သူတို့ပြောတာက
ဘုရားလမ်းထိပ်မှာတဲ့ကားနဲ့ပြစ်သွားတာတဲ့ကားနဲ့ပြစ်သွားတဲ့ဥစ္စာကိုဒီဟိုအဲ့အဲ့တူတည်းလည်းတို့ကကားနဲ့တော့လည်းတနက်နဲ့ပြန်ပြစ်တော့စတိငါပြစ်တော့ဟိုပြစ်ဒီပြစ်တော့ရှောက်ပြစ်နေတာအဲ့တော့ကြားတာပဲဘယ်လိုတွေတော့မသိဘူးနောက်နောက်ဘုံဘုံတစ်ချက်လားမချက်လားလို့ခွဲနေတယ်
စက်တင်ဘာ30ရက်မနေ့ညနေ 9:00 နာရီဝန်းကျင်ကနေပြည်တော်ပုပ္ပတိရီမြို့နယ်မရင့်အောင်ရပ်ကွက်မှာရှိတဲ့စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနပစ္စည်းဝယ်ယူရေးညွှန်ကြားရေးမှူးရုံးမှပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အဲ့ဒီပောက်ကွဲမှုဟာနေပြည်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြုလုပ်ခဲ့တယ်လို့သူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာကနေကြေညာချက်ထုတ်ပြန်ထားပြီးဒီပောက်ကွဲမှုကြောင့်အဆောက်အုံပျက်စီးမှုရှိပေမဲ့လူထိခိုက်တယ်ဆိုတဲ့သတင်းတွေတော့မရပါဘူး။ဒီပောက်ကွဲတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။မြစ်ကြီးနားမြို့ကကာညာနာယုံမှာလည်းဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူး။ဒီလိုပြစ်ခတ်ပောက်ကွဲမှုတွေဒေသတချို့မှာရှိခဲ့တယ်လို့စစ်တပ်ကအာဏာသိမ်းတာရှေ့လပြည်ပြည်တဲ့အထိအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မှာ LGBT တွေပါဝင်တဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြစစ်ကြောင်းတစ်ခုထွက်ခဲ့တယ်လို့မန္တလေး၊ကလေး၊ရွှေဘိုမြိုင်ရင်းမပင်နဲ့ဆလင်ကြီးမြို့ကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ
်။ဒါကတော့နိုင်ငံတဝန်းကပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဆန္ဒပြနေတဲ့နောက်ဆုံးအခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။